ပွဲတိုင်းဒေသကြီးစောမြို့နယ်ကကြောင်မီးတွေတွင်ထဲမှာပိတ်မှုနေတဲ့သူ၄ယောက်ကြံနေပေမဲ့လို့မြေပြိုကျနေတာနဲ့ဓာတ်ငွေဟာတွင်ထဲမှာပဲရှိနေတာကြောင့်သူတို့ကိုကယ်ဆယ်တဲ့လုပ်ငန်းကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းကယ်ဆယ်ရမှာပါဝင်ဆောင်ရွက်ခဲ့သူကပြောပြပါတယ်ပိတ်မှုနေတဲ့သူတွေတေဆုံးသွားပြီလို့လည်းကယ်ဆယ်ရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ်သတင်းပေးဆောင် 6ရက်နေ့ကဖြစ်ပွားခဲ့တဲ့စောမြို့နယ်ကြောင်မြောင်းရွာအနီးကကြောင်မီးသွေးတွင်ပေါက်ကွဲမှုမှာပထမနေ့မှာလူ3ဦးဒုတိယနေ့မှာ2ဦးရဲ့ရုပ်အလောင်းတွေရရှိခဲ့ပြီး4ဦးကျန်ရှိနေခဲ့တာပါကျန်နေတဲ့သူတွေကိုဆက်လက်ရှာဖွေတဲ့လုပ်ငန်းတွေကိုတော့ဒီလ9ရက်နေ့မှာရပ်ဆိုင်လိုက်ပြီးဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့သူစောမျိုးနယ်ကကြက်ချင်းကြီးတက်ဖွဲ့မှုဦးဆောင်ဝင်းကရပ်ဆိုင်လိုက်တဲ့အခြေအနေကိုအခုလိုပြောပါတယ်
။တွေ့မှာကသူကလေမနေ့တော့မီတာ6လောက်ဆင်းနေတာ။တွေ့နေဟုတ်။ကြက်ဗီလာ6လောက်ကြီးဆိတ်မှာပိတ်နေတာ။ဒီလည်းပြုံးနေတာဆက်လို့ဆိုတော့ကယ်ဆယ်ဟုတ်သူကအဆင်ပြေလို့ဆိုကြပါသူတို့ဆက်လုပ်ရင်ခဏနဲ့စီးဆိုင်နေရကြမှာအဲ့ဒီကျေးဇူးတော်ရက်ဆိုင်တယ်မနေ့ကတော့သူတို့တက်လို့တည်းကကျန်တာရှင်းတော့တယ်ကျေးကျေလူသားရှင်းဦးဆင်းနေကြတယ်တက်လို့တည်းကဆက်တော့ဆိုတော့သူတို့စာပြကျေးဇူးကသူတို့အရင်များတော့ဆုံးပြီးဆိုတော့ရက်ဆိုင်နေကြတာလေးရောက်ကြတယ်လေးရောက်အသက်ကြီးရှိတော်ဦးတော်ကခံမနိုင်ရသွား
တထုကွန်းဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနမြည်ပြတော်ကတာဝန်ရှိသူတဦးကတော့ကယ်ဆယ်ဆောင်ရွက်ခဲ့မှုအခြေအနေကိုအခုလိုရှင်းလင်းပြောဆိုပါတယ်
။ဆွေးနွေးတဲ့အခွင့်7ရက်တစ်ပွဲ6ရက်တစ်ပွဲထပ်ခေါ်ပါတယ်ဗျ။သူတို့နဲ့ဝင်ပြီးတော့မှညှိနှိုင်းချင်ကြတော့အထက်မှာကျွန်တော်တို့ကဒေသချက်ခံမှုကပေါက်ကွဲမှုဖြစ်ပြီးတဲ့အခါမှအားနေတာပါနော်။အားနေတဲ့ချိန်ကျတော့အထက်ကိုဝင်နေချိန်မှာကတ်တချက်ကြီးချီလို့မနေ့ကတော့ကျွန်တော်တို့အထက်မှာကျန်တဲ့၄ခုပေါ့ဗျာ။၄ခုတော့ကယ်ဆယ်ရေးဆက်မလုပ်တော့ပါဘူး။
ကြောင်မီးသွေးတွင်ပေါက်ကွဲပြိုကျမှုဖြစ်စဉ်ကိုတော့စုံစမ်းစစ်ဆေးနေသေးရှိကြောင်းပြောပါတယ်။ဒီပေါက်ကွဲမှုဟာထွန်းရာစတက္ကသိုလ်တူဖို့ရေးကုမ္ပဏီလီမိတက်လုပ်ွက်မှာဖြစ်ပွားခဲ့ပြီးလောလောဆယ်မှာကုမ္ပဏီကတွင်းမန်နေဂျာကိုရဲတပ်ဖွဲ့ကအမှုဖွင့်ရေးယူထားတယ်လို့လည်းစောမျိုးနယ်ရဲတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်
။အဲတွင်းမန်နေဂျာကိုကျွန်တော်တို့စောမျိုးမှာရန်ဆိုင်နေအမှုဖွင့်ရေးယူဆောင်ထားပါတယ်။သူတင်မှုရဲ့အခြေခံနိုင်ငံတင်မှုရပါ
2019ခုနှစ်နိုဝင်ဘာလကမကွေးတိုင်းဒေသကြီးမင်းဘူးမြို့နယ်ငဖဲရွှေဆက်တော်ကာလံဘေးကကြောင်မီးသွေးတွင်ပြိုကျမှုမှာလူ၈ယောက်တေဆုံးခဲ့သလိုဒီနှစ်မတ်လကစကိုင်းတိုင်းဒေသကြီးတစ်ချောက်ကြောင်မီးသွေးတွင်ဒေသမှာအောက်ဆီဂျင်ပြတ်လက်တာကြောင့်တရုတ်နိုင်ငံသားတဦး၊ဩဂုတ်လမှာတရုတ်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား၄ဦးတေဆုံးခဲ့ပူပါတယ်